တရုတ်ကွန်မြူနီပါတီရဲ့20ချိန်မြောက်ညီလာခံမှာတနင်္ဂနွေနေ့ကပြောရမင်းကမှတရုတ်သမ္မတရှီဂျင်းပင်ကသူ့အစိုးရရဲ့ကိုဗစ်လုံးဝကင်းစင်ရေး Zero COVID မူဝါဒကိုထပ်ပြီးတော့အတည်ပြုပြောဆိုပါတယ်တရုတ်မှာတင်းကျပ်တဲ့ကိုဗစ်မူတွေကြောင့်ကမ္ဘာကုန်စည်စည်းဆင်းမှုကွင်းဆက်ပြတ်တောက်ပြီးတော့လေကြောင်းလိုင်းနဲ့ခီးသွွားလုပ်ငန်းပြန်ပြီးတော့နယ်လန်ထူဖို့နှိမ့်ကွေးမှုတွေနဲ့ကြုံနေရပါတယ်။စီးပွားရေးတိုးတက်မှုနှိမ့်ကွေးတာကိုလူတိုင်းမြင်တွေ့နေတာတော့သမရရှိချင်းပင်ဟာ Zero COVID မူဝါဒကိုဆက်ပြီးတော့ထားနေတာကြောင့်လူတွေစားဝတ်နေထိခိုက်မယ်လို့ထိုင်ဝမ်အမျိုးသားတက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက္ခာ Simon Chen ကပြောပါတယ်။တရုတ်မှာကိုဗစ်ကူးစက်မှုနဲ့သေဆုံးမှုနှုန်းနည်းပေမဲ့နေဆက်တွေပုံမှန်ပြန်မဖွင့်သေးတယ်လို့ Pfizer BioNTech နဲ့မူရဲနာတို့လိုအနောက်နိုင်ငံကုမ္ပဏီထုတ်စီးရီကြဲကြဲပြင်းပြင်းအသုံးပြုနေတဲ့ကာကွယ်စီးရီကိုတင်သွင်းဖို့လည်းညှင်းဆုထားပါတယ်။ပေကျင်းမြို့အခြေစိုက်တရုတ်နယ်ကမ္ဘာလုံးဆိုင်ရာသုတေသနဌာနပါမောက္ခဗိုက်တဂေါကတော့ကိုဗစ် zero မှုကိုဆက်ကျင့်သုံးတယ်ဆိုပေမဲ့ကွာရန်တင်းခွဲနေရတဲ့ကာလကိုရဲတပ်တက်နှစ်ပတ်ကနေ9ရက်လျှော့ချထားတယ်လို့ပြောပါရရှင်။